တကြံတော့ကစဉ်းစားမတင်မဲ့မြန်မာပြည်ရဲ့လက်ရှိအခြေအနေကိုတန်ကြပ်ဆက်ဆိုခဲ့တဲ့ထောင်တို့မျိုးဆက်တန်ကြပ်ဖွဲ့ဝင်တချို့ကိုအင်းစိန်ထောင်မှာထိန်သိမ်းထားသလိုကြံနေသူတွေကိုလည်းပိုက်ဆိုင်တိုက်ရှာဖွေဖမ်းဆီးနေတော့မယ်လို့ကိုရန်တရားစွဲဆိုခံရသူအဖွဲ့ဝင်တဦးကပြောပါတယ်။တပ်မတော်ကမလေးမစားလုပ်တဲ့ဆိုပြီးအခုလိုပုံမှန်905ကာဂျီဆက်သွယ်ရေးပုံမှန်66ကာဂျီတို့နဲ့တရားစွဲဆိုဖမ်းဆီးထိန်သိမ်းနေတာတွေဟာဒီမိုကရေစီခြေခံသဘောတရားလွတ်လပ်စွာထုတ်ဖော်ပြောဆို권ကိုထိပါတာဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆို권လှုပ်ရှားမှုအဖွဲ့အတန်းကလည်းပြောဆိုလိုက်ပါတယ်။မတ်စုမော်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ဒီနေ့မြန်မာနှစ်တကူတကြံပွဲတော်ကာလမှာတော့မြန်မာနိုင်ငံရဲ့ခေတ်အခြေအနေပြည်သူလူထုလက်တွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးငြိမ်းချမ်းရေးစီးပွားရေးလူမှုရေးအခင်းအကျင်းတွေကိုကြောင်းသားလူငယ်တွေစုဖွဲ့ထားတဲ့တန်ကျက်အဖွဲ့တချို့ကစီးပွားရေးဆန်းစားမတင်ပဲနဲ့ဖျော်ဖြေတင်ဆက်ခဲ့ကြပါတယ်။တကြံအကြဒီမှာတော့အဲ့ဒီတန်ကျက်အဖွဲ့တွေကထောင်တို့မျိုးဆက်တန်ကျက်အဖွဲ့လူငယ်တချို့ကိုသူတို့ရဲ့တန်ကျက်တွေဟာတပ်မတော်ရဲ့ဂုံတိုက်ခါထိခိုက်စေတယ်ဆိုတဲ့ဆွဆွဲချက်နဲ့66ကာကြီးပုံမှန်နဲ့ရန်ကုန်တိုင်းစစ်ထာတာချုပ်ကတက်အရာရှိတူဦးကတရားစွဲဆိုခဲ့တယ်လို့နောက်ထပ်ထပ်ပြီးတော့လဲထောင်တို့မျိုးဆက်တန်ကျက်အဖွဲ့ဦးဆောင်သူ9ဦးကိုတန်ကျက်ထဲမှာတပ်မတော်ကိုထိခိုက်စေတဲ့အတုံးတုံးတွေပါဝင်ခဲ့တယ်ဆိုပြီးရန်ကုန်တိုင်းစစ်ထာတာချုပ်ကဒုတိယပုံမှန်ကြီးတန်ထွန်းပြေကတရားလိုပြုတ်လုပြီးတော့ပုံမှန်905ကာကြီးအကြီးညိုပြက်စီမှုနဲ့ထပ်မံတရားစွဲဆိုပြီးတဲ့နောက်မှာတော့အခုဆိုရင်ဒီတန်ကျက်အဖွဲ့တွေကတချို့ကိုအင်းစိန်အခြေတော်မှာဖမ်းဆီးချုပ်နှောင်ထားပြီးဖြစ်ပါတယ်။နောက်ထပ်ထပ်ပြီးတော့လည်းထောင်တို့မျိုးဆက်တန်ကျက်အဖွဲ့ဝင်ခွန်တဦးကို66ကာကြီးပုံမှန်နဲ့ရန်ကုန်တိုင်းစစ်ထောင်သားချုပ်ကဒုဗိုလ်ကြီးမျိုးပြဦးကနေပြီးထပ်မံတရားစွဲဆိုခဲ့ပါတယ်။အခုလက်ရှိထောင်တို့မျိုးဆက်အဖွဲ့ဝင်တွေကိုစွဲဆိုထားတဲ့ပုံမှန်တွေနဲ့အမှုရေးဆိုင်နေရတဲ့အခြေအနေတွေကိုတော့ကိုယ်တိုင်66ကာကြီးပုံမှန်နဲ့တရားစွဲဆိုခံထားရပြီးတော့သူ့ရဲ့နေအိမ်အထိလာရောက်ရှာဖွေဖမ်းဆီးတာကိုခံတရသူမတ်စုရတနာမြင့်ကရှင်းပြပါတယ်။
နောက်ဆုံးချိန်ကြီးရတော့လောလောဆယ်5ယောက်ပေါ့နော်ကိုဦးဇေယျလွင်ကိုပိုင်ရဲသူကိုဇော်လင်းသူကိုပိုင်ဖြိုးမင်းနဲ့မက်ကီခိုင်ထွန်းကကြတော့905ကာကြီးနဲ့လက်ရှိအင်းစိန်ထောင်မှာပေါ့နော်သူတို့ကအခုလက်ရှိတော့တရားရင်ဆိုင်နေရပေါ့ယုံကြည်နှောက်ခေါက်ပြီးသွားပြီသူတို့ရဲ့နောက်လာမဲ့ယုံကြည်ကလာမဲ့ဆက်တုံးရှင်တွေသူတို့ကိုယုံကြည်ထက်ချိန်လာပါတယ်မင်းရန်ကုန်းတရားရုံမှာပေါ့တောက်ကြနေရထပ်ပြီးတော့ဟိုတရားဆွဲထားတယ်ပေါ့ဘူတထောင်မြို့နယ်ရဲစခန်းကိုလာပြီးတော့အမှုဖွင့်တိုင်ကြားတဲ့အတွက်လက်ရှိအင်းစိန်ထောင်လေးက9ယောက်ရဲ့အပြင်ကညီမစုရနာမြင့်ရဲ့နောက်ကိုငင်းချမ်းစုရဲ့အဲ8ယောက်ကို66ကာဒီနဲ့အဲဒီရန်ကုန်တိုင်းစစ်ထဏာကျောဒုဗိုလ်မူကြီးမျိုးမင်းဦးလာမြေသူကအဲလာပြီးတော့အမှုခွင့်ထားလို့ကသူရဲတွေကညီမအိမ်ကိုလေညီမကိုသွားရှာတယ်ပြီးတော့ကိုနင်းမြန်းစုအိမ်ကိုလေအိမ်နေညကပဲသွားတယ်ပေါ့သူကနင်းမြန်းစုကအိမ်မှာရှိနေတဲ့အတွက်ကိုနင်းမြန်းစုအိမ်ကနာရီလည်းဖြစ်နေရောအိမ်မှာသူရှိနေတဲ့အတွက်တို့ကြတော့ခေါ်သွားတယ်ပေါ့နော်နောက်နေ့မှလာမယ်ဆိုတော့မရဘူးအတင်းပဲထက်ချင်းလိုက်ခဲ့ပါဖြည့်ရှင်းပါဆိုပြီးတော့အိမ်ည7နာရီလောက်ကြီးတို့ဘူတထောင်ရဲ့စခန်းကိုခေါ်သွားတယ်လို့သိရတယ
်အခုလိုမျိုးတန်ကျက်ထိုးခဲ့တဲ့အတွက်ထောင်တို့မျိုးဆက်တန်ကျက်အဖွဲ့ကိုပုံမှန်905ကာကြီးဆက်သွယ်ရေးပုံမှန်66ကာကြီးရတဲ့တရားစွဲဆိုတာကဒီမိုကရေစီရဲ့အခြေခံသဘောတရားလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိပါတာဖြစ်တယ်ဆိုပြီးဖန်စီထိတ်သိမ့်ခံတန်ကျက်အဖွဲ့ဝင်တွေကိုအပြည့်ဆုံးလွှတ်ပေးဖို့တောင်းဆိုတဲ့အကြောင်းအတန်အဖွဲ့ကကိုရဲဝေဖြူအောင်ကပြောပါတယ
်။အရေးကြီးဆုံးကတော့ဒီအရှိပြည်သားဖန်ဆန်ထားတဲ့လူတွေအကုန်လုံးပြန်လွှတ်ပေးဖို့ပါ။ဒီဝေဖန်သူတွေကိုဖန်စီတရားစွဲဆိုနေရတွေကိုရက်တက်မှုလိုပါတယ်။ဒီရက်တက်မှုဆိုတဲ့နေရာမှာတမတော်တစ်ခုရဲ့မဟုတ်ဘူး။လက်ရှိအချိန်မှာဒီအစိုးရလည်းတရားစွဲထားရှိတယ်။ဒီလိုမျိုးတရားစွဲထားတဲ့အားတွေကိုဖတ်ပြီးတော့တရားမစွဲအောင်ရက်တက်မှုလိုတယ်။ဒီလိုဆိုတော့ပြောဆိုခွင့်ကိုအနောက်ဆက်ပြည်ဥပဒေပုံမှန်တွေကိုဖတ်သိမ်းဖို့ပါ
။ယနေ့ခေတ်အခြေဒီကိုလွတ်လပ်စွာဖော်ထုတ်တင်ပြခဲ့ကြပြီးတော့တက်ဆိုင်သူတွေစည်ကြင်တုံတရားရှိစေဖို့ပြီးပေါင်းထိုးထောက်ပြတဲ့အတည်နဲ့တန်ကျက်ထိုးခဲ့ကြတာဖြစ်တယ်လို့ထောင်းတို့မျိုးဆက်ကမတ်စုရတနာမြင့်ကပြောပါတယ်
။တန်ကျက်ထိုးကြတဲ့နေရာမှာခေစနေအရာတိုင်းပြည်ပေါ်မှာစစ်စီကျင်းတာတွေအစိုးရကိုကောင်းစေကျင်းတာတွေတက်ဖို့ပြုပြင်စေကျင်းတာတွေဆိုရောက်ပြုပြင်စေကျင်းတာတွေအကုန်ပေါ့အဲ့ဒါတွေတော့ဒီလူရဲ့ဘဝတွေပေါ့ငင်းချမ်းရေးအကြောင်းတွေပညာရေးအကြောင်းတွေအကုန်ပါတယ်။ဒါတော့အဲ့ဒါတွေကိုဒီတန်ကျက်စာသားတွေအဖြစ်တကြံမှာပေါ့နော်ဖြော်ပြရဲပေါ့ပြည်သူတွေကိုအဲ့တော့ဒီဟာညီမတို့ကကိုယုံကြည်လို့လုပ်တဲ့အရာဖြစ်တယ်ပြီးတော့ညီမတို့ဒီလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ပေါ့ဒီမိုကရေစီရဲ့အခြေခံဖြစ်တယ်လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုညီမတို့အားလုံးကယုံကြည်ရဲ့ဒီလိုမျိုးပြောရတာလဲညီမတို့ကဟိုပြုပြင်စီခြင်းလို့ကောင်းစီခြင်းလို့ကြောင်းစီခြင်းလို့ပြောတဲ့အပိုင်းပေါ့နော်အဲ့ဒီဟာကိုအဲဆက်ခွဲပါတယ်ဒီဂုံတိခါညှိုးနှွမ်းစီပါတယ်ဆိုပြီးတော့ပုံမှန်ကြီးကလည်းပြီးတော့အကြီးကြီးပေါ့နော်ပုံမှန်ကြီးကြီးနဲ့ညီမတို့ငငယ်ကြီးတင်သားတွေဖြစ်အောင်တွန်းပို့ရတဲ့ဟာမျိုးပေါ့နော်ညီမအနေနဲ့တော့ဒီကအဲပြောမယ်ဆိုရင်တော့မဖြစ်သင့်ဘူးပေါ့အကုန်လုံးကတိုင်းပြည်ရဲ့ဒီမိုကရေစီအကြောင်းလေးတွေတရားရေးစနစ်အကြောင်းလေးတွေမှာအားလုံးပါခဲ့ကြတဲ့သူတွေတိစက်ခဲ့ကြတဲ့သူတွေကြီးပဲ
ထောင်းတို့မျိုးဆက်တန်ကျက်အဖွဲ့ရဲ့အမှုကိုပြန်ပြီးရုပ်သိမ်းပေးဖို့ HRW ဒေဂဒဂလူခွေစောက်ကြီးအဖွဲ့ကြီးကလည်းကြေညာချက်ထုတ်ပြန်ပြီးတော့မြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်